64ခုနှစ်နေယုံလာဇန်2ရက်ခရစ်တဂရ2002ခုနှစ်ဇွန်လ12ရက်နေ့ဘုဒ္ဓနေ့မှာစင်ကာပူနိုင်ငံသို့ရောက်ရှိနေသောစံစန္ဒအောင်ဤနှစ်40မြောက်မွေးနေ့အထိမ်းအမှတ်ဖြစ်အနုမောဒနာတရားတစ်ပုဒ်ဟောကြားပြဖို့ရလျောက်ထားတဲ့အတွက်အင်္ဂုတ္တရနိဂေသကနိပ္ပမလာရှိတဲ့ဒါနသုတ်တံကိုအခြေခံပြီးတော့အနုမောဒနာတရားတစ်ပုဒ်ဟောကြားရအောင်နော်ဒီသုတ်တံကိုမနာမီအလူရှင်ဖြစ်တဲ့ပုဂ္ဂိုလ်တရားနာနေတဲ့ပုဂ္ဂိုလ်ကြီးရှင်ဆိုဘုန်းကြီးမေခွန်းတခုတော့မေးခြင်းနဲ့ကောင်းမှုကုသိုလ်တစ်ခုပြုတဲ့အပိုင်းမှာအကျိုးရှိတဲ့ဒါနကောင်းမှုကုသိုလ်ကတစ်ခုအကျိုးမရှိတဲ့ကောင်းမှုကုသိုလ်ဒါနကောင်းမှုကုသိုလ်ကတစ်ခုဆိုပြီးတော့ဒီလိုနှစ်ခုရှိပါတယ်မိမိအလိုရှင်အနေနဲ့အကျိုးရှိတဲ့ဒါနကိုနှိမ့်ချိုက်သလားသို့မဟုတ်အကျိုးမရှိတဲ့ဒါနကိုနှိမ့်ချိုက်သလားဒီမိန်းကလေးကိုမိမိကိုယ်ကိုမိမိမေးကြည့်စေချင်ပါတယ်မင်းကြည့်ကြည့်တဲ့အချိန်ကတရားနာပြီးပြီဆိုရင်လည်းထပ်ပြီးဒီမေခွန်းကိုမေးကြည့်စေခြင်းနဲ့ဒီမေခွန်းနဲ့ဘာကြောင့်မေးရတယ်ဆိုတာကိုတရားနာပြီးတဲ့အချိန်ကမှသဘောပေါက်သွားလိမ့်မယ်လို့ယူဆပါတယ်နော်။တချိန်မှဆိုပြန်သာဝတိပြည်မျိုးဇီတုံကျောင်းတဲ့အနာတဘီကျောင်းတဲ့အကဲအရင်ဖြစ်တဲ့ဇီတုံကျောင်းတဲ့ကျောင်းမှာသင်္ဒောစန္ဒီတော်မူကဖြစ်ပါတယ်။ထို့ချင်းကမှဝိလုကန္တကြီးအမည်ရှိတဲ့နန္ဒမန္တလို့ခေါ်ဆိုအပ်တဲ့ဥဒ္ဒရာအမျိုးကောင်းသမီးတူရှိပါတယ်။နန္ဒမန္တလို့ပြောရတဲ့အကြောင်းရင်းကတော့ဒီအမျိုးသမီးမှာနန္ဒဆိုတဲ့အမျိုးသားသာယရဏလေးတူထင်ရှားရှိနေတဲ့အတွက်သူ့ကိုနန္ဒရဲ့မိခင်ဆိုပြီးဒီလိုခေါ်ပါတယ်။သူ့ရဲ့မိန်းကလေးနာမည်ကတော့ဥဒ္ဒရာဥပတိကမဖြစ်ပါတယ်။ဒီဥဒ္ဒရာဥပတိကမကမေတ္တာဇံဟောဝင်စားတဲ့နေရာမှာလင်းလင်းမြန်မြန်အစွမ်းထက်ထက်မြင့်မြတ်ဖြစ်ဝင်စားနိုင်တဲ့အတွက်အမျိုးသမီးတွေထဲမှာမေတ္တာဇံကိုဝင်စားတဲ့အမျိုးကောင်းမျိုးတွေထဲမှာဣတရက်ပွေတို့ရရှိတဲ့တော်ကောင်းတော်လေးဖြစ်တယ်။ဘုရားရှင်ရဲ့သောတပ္ပံအရိယာတပိသာဝကအစစ်တူလေးဖြစ်ပါတယ်။သောတပ္ပတိမဉ္စံဘုံဉ္စံဖြစ်အသင်္ကတအငိဒ္ဒနိဗ္ဗာန်ကိုမြှောက်ပြီးပြီးတဲ့တော်ကောင်းလေးဖြစ်တယ်။သောတောဓမ္မတိမဉ္စံဘုံညာဥဆောင်နေတဲ့ဝိပဿနာဉာဏ်မဉ္စံတို့ဖြင့်ဒုက္ခသစ္စာအမြင်ရနေတဲ့ဥပါဒဏ်ခန္ဓာ၅ပါးသမုဒိယသစ္စာအမြင်ရနေတဲ့ဒုက္ခသစ္စာဖြစ်ခြင်းရဲ့အကြောင်းတရားနိရောဓသစ္စာအမြင်ရတဲ့ဒုက္ခချုပ်ရာနိရောဓနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာတရားမေဃသစ္စာလို့ခေါ်ဆိုအပ်တဲ့ထိုဒုက္ခချုပ်ရာနိဗ္ဗာန်တို့ရောက်ကြောင်းကြည့်စဉ်ဖြစ်တဲ့သံဃာဒိဋ္ဌိဥဆောင်နေတဲ့မဂ္ဂင်၈ပါးကျင့်စဉ်တရားဒီသစ္စာ၄ပါးကိုသောတပ္ပတိမဉ္စံဘုံဉ္စံဖြင့်လည်းဆွေးနွေးကြဟူတိုင်းမှန်စွာထွန်းထွန်းသိတယ်။ဝိပဿနာဉာဏ်ပညာဖြင့်လည်းဟူတိုင်းမှန်စွာထွန်းထွန်းသိမြင်ထားတဲ့သရောကောင်တူဖြစ်ပါတယ်။နာမည်ကျော်ဖြစ်တဲ့ဘုံနာတထေကြီးနှင့်ဥဒ္ဒရာဥပတိကမ္မတို့ကိုအစွန်းပြုပြီးအရာရှိတဲ့သမီးယရဏတူလည်းဖြစ်တယ်။မိခင်ကလည်းဥဒ္ဒရာလို့နာမည်ရှိပါတယ်ဖခင်ကအဲသမီးမှလည်းဥဒ္ဒရာဆိုတဲ့နာမည်ပဲရှိနေပါတယ်ရာဇဉ်ကျော်မြို့မှာအခြေခံခဲ့တဲ့တထေသမီးတူဖြစ်တော်လဲတချိန်မှာဝိလုကန္တကြီးဆိုတဲ့မြို့ကိုပြောင်းရွှေ့ပြီးနေထိုင်ခဲ့ခြင်းကြောင့်ဝိလုကန္တကြီးမြို့ကိုရောက်ရှိနေတဲ့အချိန်ခါမှာမလုပ်တည်းအရှင်သာရိပုတ္တရာရှင်မောမောကလအမှုရှိနေတဲ့ယဟန်တန်ဃာကြီးကိုအင်္ဂါ၆ပါးနှင့်ပြည့်စုံနေတဲ့အလုံးဒါနဝေကြီးတစ်ခုကျင်းပနေပါတယ်ဒီအလုံးဒါနဝေကြီးကျင်းပနေပုံကိုမြတ်စွာဘုရားကဇေတွန်ကျောင်းတိုက်တော်ကနေဒီပတ်ဆက်ကိုဘိညာဉ်တော်မြတ်ဖြင့်လှမ်းမြှောက်ပြီးကြည်လိုက်တဲ့အချိန်ခါမှာမြင်တော်မူပါတယ်ဒီလိုမြင်တော်မူတဲ့အတွက်ယဟန်သံဃာတိကိုမြတ်စွာဘုရားကဗာမင်းရှိလေဧတံဘိက္ခဝေဝိလုကန္တကိအနန္တမတ္တသာရိပုတ္တမောကလနာဗမုခိဘိက္ခုတံကိသလင်္ကတမနာကတံတခိနံပဋိဌာပိတိဘိက္ခဝေ चित्त ယံတို့ ဝေလုကိတဝေလုကနကိနန္ဒမန္တဣဝေလုကနကိမြို့သူဖြစ်တဲ့အနန္ဒမန္တဥပါတိကမ္မတိတရိဗုဒ္ဓမောကလနာပုဂ္ဂိုလ်ခေတရိဗုဒ္ဓမောကလအမှုရှိနေတဲ့ဘေကုတံကေအဟံတံကအပေါင်း၌ဆလင်ကတမန္တကတအင်္ဂါ၆ပါးနှင့်ပြည့်စုံသောတခိဏအလူဒနာကိုပရိဋ္ဌာန်ပေးတိဤစေ၏ ဝေလုကံကိမြို့သူဖြစ်တဲ့အနန္ဒမန္တဥပါတိကမ္မတိတာရိဗုဒ္ဓမောကလနအမှုရှိနေတဲ့ယဟန်သံဃာ၌အင်္ဂါ၆ပါးနှင့်ပြည့်စုံနေတဲ့အလူဒနာဝေဒီတစ်ခုကိုဖြစ်ပေါ်စေတဲ့ဤစေတဲ့ဆိုပြီးဒီလိုမြတ်စွာဘုရားကအမင်းရှိတယ်။အဲ့ဒါဒီအင်္ဂါ၆ပါးဆိုတာကဘာလဲ။အလူပေးတဲ့ပုဂ္ဂိုလ်ဘက်မှတည်ရှိရမယ့်အင်္ဂါယက္ကတုံးခု အလူကံပုဂ္ဂိုလ်တွေဘက်မှတည်ရှိရမယ့်အင်္ဂါယက္ကတုံးခုပေါင်းလိုက်တော့အင်္ဂါယ၆ခုဖြစ်ပါတယ်။အလူပေးတဲ့ပုဂ္ဂိုလ်ဘက်မှတည်ရှိရမယ့်အင်္ဂါယတုံးခုကဘာတွေလဲ။ဣဒ္ဓဘိခဝေတယံကောဘုဗေဝဒါနာတုမနောဟောတိတရံစိတ်တံပတာတိတိဓတဝအတ္တမနောဟောတိအိမာနိတယကသတိနင်္ဂာနိဘိခဝေယဟံတို့ဣဒ္ဓဣဒ္ဓနာရောမြတ်တွင်၌တယံကောအလူပေးတဲ့ပုဂ္ဂိုလ်သည် ဘုမေဝန္တနာမလုံးမရှိဖို့ကားဖြင့်သူမနောနှစ်သက်ရှင်လန်းဝံမြောက်သောစိတ္တရှိသည့်ဟောဒီဖြစ်၏။ဒရံစိတ္တံပေးလူစေအချင်းကာလနှင့်လည်းဒရံပေးလူစေအချင်းကာလ၌လည်းပဲစိတ္တံစိတ်ကိုပတ္တတိတိကြည်လင်စေ၏။ဓတဝံပေးလူပြီးတဲ့နောက်ပိုင်းကာလ၌လည်းပဲအတ္တမနောနှစ်လုံးဝံမြောက်သောစိတ္တရှိသည့်ဟောဒီဖြစ်၏။ဘိခွေယံတို့ဣမန္တိတိနိဤသုံးပါတို့ဣမန္တိတိနံကံဤအင်္ဂါယသုံးပါတို့သည်ကဒယကတအလူကံ ံယူလိုက်တဲ့နှစ်သက်ဝမ်းမြောက်နေတဲ့စိတ်ထားရှိရမယ်။ဒီနေ့အလူရှင်ဖြစ်တဲ့ဆန်းဆန်းတော်အံကိုကြည့်လိုက်ရင်ဘောင်းတော်ရမဘုရားမှုရှိနေတဲ့တန်ဃာတော်ရှင်သူမြတ်ဒီဖြစ်တကွတရားဘာဝနာကြည်ကြံကြုတ်ကိုပွားများအထုတ်နေတဲ့သီလရှင်ယောဂီလူယောဂီအဆရှိတဲ့သရောကောင်းကြီးအတွက်ရည်ရွယ်ပြီးတော့အဖျော်ယကမအဖျော်ယမကတို့ကိုလှူဒန်းပူဇော်ခြင်းပိရိကတိုက်ဆောင်းလုံဆင်းဖြစ်တဲ့ပိရိကတိုက်ဆောင်း၌ဆွမ်းအသည်မြတ်လှူဒန်းပူဇော်ခြင်းဆိုတဲ့အလှူဒါနတွေကိုပြုပါတယ်ဒီလိုပြုတဲ့အပိုင်းမှာမလိုမီရှိဖို့ကလည်းနှစ်သက်ရှင်လန်းဝမ်းမြောက်တဲ့စိတ်ထားရှိနေလိမ့်မယ်လို့ဘုန်းကြီးတို့မျှော်လင့်ပါတယ်နော်ခုလိုပေးလူနေတဲ့အချိန်ခါမှလည်းစိတ်တည်းကကြည်လင်နေမယ်။ပေးလူပြီးတဲ့နောက်ပိုင်းကာလမှလည်းဒီအလှူဒါနကိုပြန်ပြီးအာရုံယူလိုက်ရင်အာရုံယူလိုက်တဲ့နှစ်သက်ဝမ်းမြောက်မှုဖြစ်နေမယ်။ဆိုရင်အလှူပေးတဲ့ပုဂ္ဂိုလ်ဘက်မှအင်္ဂါရ၃ခုပြည့်စုံသွားပြီဖြစ်ပါတယ်။သို့တော့ဒီနေရာမှာသုံးတံမှလည်းရှိတဲ့ဒီနန္ဒမန္တဥပတိခမကဘာကြောင့်ဒီလောက်တော့မလှူမီမှလည်းနှစ်သက်ဝမ်းမြောက်နေရတယ်လဲ။ပဲလူနေစေအချိန်ကာလမှလည်းသူစိတ်တည်းကအမတန်ကြည်လင်တန်ရှင်းနေရတယ်လေပဲလူပြီးတဲ့နောက်ပိုင်းကာလမှလည်းနှစ်သက်ဝမ်းမြောက်မှုတွေဖြစ်နေရတယ်လေဆိုတော့အကြောင်းရှိပါတယ်နော်အဲ့ဒီအကြောင်းတရားတွေမှာအထူးသဖြင့်ကတော့သူကိုယ်တိုင်ကသောတပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ဖြစ်သစ္စာလေးပါးကိုထွတ်ထွင်းသိမြင်ပြီးတယ်ဆိုတဲ့အကြောင်းကအဓိကအကြောင်းလေးတစ်ခုပါပါတယ်နောက်အကြောင်းတစ်ခုကတော့ဒီချိန်တုန်းကဒီဩဒရာဥပတိကမနှင့်တကွမိဘနှစ်ပါးဖြစ်ကြတဲ့ဘုံနာတထေကြီးနှင့်ဩဒရာအမျိုးကောင်းသမီးတို့ဟာသူမနာတထေကြီးကိုအမိပြုတ်ပြီးတော့စေရင်ငှလဲကူလီစေရင်ငှလှုပ်ဆန်းနေရတဲ့မိသားစုဖြစ်ကြပါတယ်အလုံးစင်းရင်နွမ်းပန်းကြပါတယ်ဒါပြင်းတဲ့တချိန်မှာရှင်သန္တိဗုဒ္ဓကိုရောမြတ်ကြီးနိရောဓသမဘာမှအထက်မောင်ပုံနှံ့နဲ့အမျိုးသမီးဖြစ်တဲ့ဩဒရာဥပတိခမတို့ကသွမ်းတထဇံလူတန်းပူဇော်ခဲ့ရတဲ့ကောင်းမှုကုသိုလ်လေးရှိကြပါရဲ့ဒီကောင်းမှုကုသိုလ်ကအလူခံဖြစ်တဲ့ရှင်သန္တိဗုဒ္ဓကရုဏာကြီးကယဟန္တာဖြစ်တော်မူခြင်းနိရောဓသမဘာမှထဇဖြစ်တော်မူခြင်းဆိုတဲ့အင်္ဂါယက်ကလည်းရှိအလူပေးတဲ့ပုဂ္ဂိုလ်ရဲ့ဘက်ကိုပြန်ကြည့်လိုက်လို့ရှိရင်လည်းတရားတော်နိလန်းဖြင့်ရှာဖွေရရှိအပ်တဲ့လူဘဝတို့ပြည့်စုံဖြစ်ခြင်းသီလစင်ကြယ်ခြင်း နင့်တဲ့ရှင်လုံးဝမြောက်တဲ့စိတ်ထားရှိခြင်းအဆက်ရှိတဲ့ဒီလိုအကြောင်းတရားတွေနဲ့လည်းညီညွတ်နေတဲ့အတွက်ထိုဌာနကောင်းမှုကုသိုလ်ကံစေရနာကထိုနေ့မှာပဲအကျိုးပေးတဲ့အတွက်တထေကြီးဖြစ်သွားပါတယ်။ဒီမိသားစုတထေရနာဖြစ်ရတာကရှင်သာရိပုတ္တရာကိုအကြောင်းခံတဲ့အတွက်ခုလိုနောက်ထပ်တစ်ချိန်ဝေလုကန္တိကီမြို့ကိုရှင်သာရိပုတ္တရာရှင်မောကလန်ဥဆောင်တည်တဲ့ယဟန်တန်ဃာတော်900တို့ကြွတ်ချီလာတဲ့အချိန်ခါမှာလဲဒီဥဒ္ဒရာဥပတိကမကအရှင်သန္တိဗုဒ္ဓရှင်မောကလအမှုရှိနေတဲ့တန်ခါတော်တွေကိုနောက်ထပ်တဖန်ဆွမ်းလှူဒန်းခွင့်ရရှိတဲ့အတွက်မလှူမီမှလည်းအလွန်ရှင်လန်းနှစ်သက်ဝမ်းမြောက်နေတဲ့စိတ်ထားရှိတယ်။ပေးလှူစေအချိန်ကာလမှလည်းနှစ်သက်ရှင်လန်းဝမ်းမြောက်တဲ့စိတ်ထားရှိတယ်။ပေးလှူပြီးတဲ့နောက်ပိုင်းအချိန်ကာလဒီမှလည်းအလွန်နှစ်သက်ရှင်လန်းဝမ်းမြောက်နေတဲ့စိတ်ထားရှိနေပါတယ်။ကံကအလှူပေးတဲ့ပုဂ္ဂိုလ်ဘက်မှတည်ရှိနေတဲ့အင်္ဂါရဖြစ်တယ်။အလှူခံပုဂ္ဂိုလ်ဘက်မှတည်ရှိရမယ့်အင်္ဂါရတွေကဘာလဲ။ဣဒဗိခဝေပဋိက္ခာကဝိဒ္ဒရာဂဝါဟွန်တိရာဂဝိနည်းယယဝပฏิဘာနာဝိဒ္ဒဒောသာဝါဟွန်တိဒောသာဝိနည်းယယဝပฏิဘာနာဝိဒ္ဒမောဟဝါဟွန်တိမောဟဝိနည်းယယဝပฏิဘာနာဣမဏိပฏิက္ခာကနတိနိင္ခာနိဗိခဝေခြေတယံတို့ဣဒံဤသန္တနာတော်များအတွင်း၌ပဋိကဟကအလှကံပုဂ္ဂိုလ်တို့သည်ကဝိတာရကဝါရကမိမိတဲ့ပုဂ္ဂိုလ်တို့သည်မူလီဟွန်တိဖြစ်ကြလေကုန်၏ရာဂဝိညာယဝါရကကိဉ္ဇံจิตံကြောကုရာဂကိဉ္ဇံရာဂဝိညာယဝါပฏิဘာနာရာဂကိဉ္ဇံจิตံကြောကုပုံများအထုံနေစေပုဂ္ဂိုလ်တို့သည်မူလီဟွန်တိဖြစ်ကြလေကုန်၏ဝိတံဒောတာဝါဒောတာကိဉ္ဇံတဲ့ပုဂ္ဂိုလ်တို့သည်မူလီဟွန်တိဖြစ်ကြလေကုန်၏သောတာဝိညာယဝပฏิဘာနာသောတာကိယံจิตံจุกุปัญญาအထုံနေစေပုဂ္ဂိုလ်တို့သည်မူလီဟွန်တိဖြစ်ကြလေကုန်၏ဝိတံမောဟဝမောဟကိမိတဲ့ပုဂ္ဂိုလ်တို့သည်မူလီဟွန်တိဖြစ်ကြလေကုန်၏မောဟဝိညာယဝပฏิဘာနာမောဟကိယံจิตံจุกุปัญญาအထုံနေစေပုဂ္ဂိုလ်တို့သည်မူလီဟွန်တိဖြစ်ကြလေကုန်၏ဘိက္ခဝေယံတို့ဣမာနိတိနေကဏိဤအင်္ဂါ၃ယံတို့သည်ကပဋိကဟကနအလှကံပုဂ္ဂိုလ်တို့ဤအင်္ဂါနိအင်္ဂယတို့ဘာဖြစ်သည်အလှကံပုဂ္ဂိုလ်ဒီဘက်ကကြည့်လိုက်မယ်ဆိုရင်ရာဂကိမိတဲ့ပုဂ္ဂိုလ်ကလည်းဖြစ်ရမယ်သို့မဟုတ်ရာဂကိအောင်တကယ်လက်တွေ့ကျင့်ကြံချက်ကိုပွန်များအထုတ်နေစေပုဂ္ဂိုလ်ဒီတော်လည်းဖြစ်ရမယ်ဒေါသကိမိတဲ့ပုဂ္ဂိုလ်ဒီတော်လည်းဖြစ်ရမယ်သို့မဟုတ်ဒေါသကိယံတကယ်လက်တွေ့ကျင့်ကြံချက်ကိုပွန်များအထုတ်နေစေပုဂ္ဂိုလ်ဒီတော်လည်းဖြစ်ရမယ်မောဟကိမိတဲ့ပုဂ္ဂိုလ်တွေတော်လည်းဖြစ်ရမယ်သို့မဟုတ်မောဟကိယံတကယ်လက်တွေ့ကျင့်ကြံကြုတ်ကိုပေါ်များအထုတ်နေစေပုဂ္ဂိုလ်တွေတော်လည်းဖြစ်ရမယ်ရာဂဒေါသမောဟကိမိတဲ့ပုဂ္ဂိုလ်ဆိုရကတော့အထုသဖြင့်ယဟနအရှင်မြတ်ကြီးကိုဆိုလိုပါတယ်ရာဂဒေါသမောဟတွေကိအောင်ကျင့်နေစေပုဂ္ဂိုလ်တွေကတော့တကယ်လက်တွေ့သမထဝိပဿနာဘာဝနာကိုကျင့်ကြံကြုတ်ကိုပေါ်များအထုတ်နေတဲ့ပုရောဟိတသူတော်ကောင်းတွေကအစဩသောတပန်တဂဏကအနာကံဆိုတဲ့အရိယသူတော်ကောင်းဤအစဉ်အထိသူတော်ကောင်းအလုံးကိုရည်ညွှန်းထားပါတယ်။ဒါကြောင့်ဒီနေ့အလှရှင်တွေဘက်ကိုကြည့်လိုက်အလှကံပုဂ္ဂိုလ်တွေဘက်ကိုကြည့်လိုက်ရင်လဲရာဂဒေါသမောဟကင်းပြီးတဲ့ပုဂ္ဂိုလ်တွေမပါကောင်းမပါနိုင်တော့လဲရာဂဒေါသမောဟကင်းအောင်ကျင့်နေစဉ်ပုဂ္ဂိုလ်တွေကတော့တော်တော်များများပါဝင်နေကြပါတယ်။ဒါကြောင့်အလှူခံပုဂ္ဂိုလ်ပဲမှတည်ရှိရမယ်အင်္ဂါရတ္တိနဲ့လည်းပြည့်စုံတယ်တော့ပြည့်စုံနေတယ်။ဘာဖြစ်လို့ဒီရဂဒေါသမောဟကင်းအောင်ကျင့်ကြံကြုတ်ကိုမမြအထုတ်နေတဲ့ပုဂ္ဂိုလ်ဒီအလှူခံပုဂ္ဂိုလ်ဒီပဲမှတည်ရှိတယ်လို့ပြောရတယ်လို့မင်းရင်တော့အကြောင်းနှစ်ချက်ရှိပါတယ်။အကြောင်းတစ်ချက်ကတော့အလှူခံပုဂ္ဂိုလ်ဒီလက်ရှိမျက်မှောက်ခင်မှမျက်မှောက်ဒီအကြောင်းတိုင်းမှရှိနေတဲ့အလှူခံပုဂ္ဂိုလ်တတော်ခံများများကတော့သမထဝိပဿနာဘာဝနာတွေကိုတကယ်လက်တည်းစာအရှိတော်ကြည်ညာကြုံကိုပမျက်အထုတ်နေစေပုဂ္ဂိုလ်တွေလည်းဖြစ်ကြတယ်ဒါကအကြောင်းတစ်ခုအငယ်ရင်များအလှရှင်ပုဂ္ဂိုလ်ဘက်ကစိတ်ထားတတ်လို့မြင့်မောက်တန်ခါကိုသာအာယုံမယူပဲအတိတ်ဘုရားရှင်လက်ထတော်မှဆက်ပြီးပြိဏိဘံဆန္ဒတော်မူသွားကြတဲ့အရိယသရောကောင်အဆက်ဆက်အထိအာယုံယူကလှူဒန်းပူဇော်ခဲ့မယ်ဆိုရင်တော့အလှကံပုဂ္ဂိုလ်တွေဘက်မှရာဂံကင်းပြီးတဲ့ပုဂ္ဂိုလ်ထောသကင်းပြီးတဲ့ပုဂ္ဂိုလ်မောဟကင်းပြီးတဲ့ပုဂ္ဂိုလ်တွေလည်းပါဝင်နိုင်ကြတယ်ရာဂဒေါသမောဟကင်းအောင်ကျင့်ကြံကြုတ်ကိုပမ်းများအထုတ်နေစေပုဂ္ဂိုလ်တွေတော်လည်းပါဝင်ပုဂ္ဂိုလ်တွေလည်းပါဝင်နိုင်ကြပါလေ။ဒါကြောင့်အလှူခံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ယအလှူ ပေလူပေတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ရပေါင်းလိုက်တော့အင်္ဂါ၆ရဒီအင်္ဂါ၆ရဖြင့်ပြည့်စုံနေတဲ့ကာမဂုဏမျိုးကိုမြတ်စွာဘုရားကဘယ်လိုမရှိဆာလင်္ဂါသမဏဂတယဘိက္ခဝေတက္ခိနာယနာဒုက္ခရံပုံညတဗမနာကံတုနာနုကရံပုံညတဗမနာခေတုဣတံကံပုံညမိတံတောကုလဗိတံတောဒုက္ခန္တဟာရံသောဝံဂိကောဒုက္ခဝိဘကောတက္ကသံဝတ္တိကော ဣဌာယံကန္တယမနာပါယဟိဌာယဒုက္ခယံသံဝတ္တိတိဒီလိုအင်္ဂါ၆ရနှင့်ပြည့်စုံညီညွတ်နေတဲ့အလှူဌာဏတက်ခုဖြစ်မယ်ဆိုရင်ဒီကောင်းမှုကုသိုလ်ရဲ့အကျိုးတရားတွေကိုရွတ်ချိမယ်ဆိုရင်ဤမြတ်သောကောင်းမှုကုသိုလ်ဒုတိယကရှိတယ်ဤမြတ်သောကုသိုလ်ရေအင်းလေးကရှိတယ်ဒီမြတ်ဒီမြတ်သောချမ်းသာဒုက္ခဒီကိုယ်သာရွတ်ဆောင်ပေးနိုင်တယ် ဒီမြတ်ဒီမြတ်သောနိဗ္ဗာန်ဒုက္ခတိနတ်ချမ်းသာဒီကိုရွတ်ဆောင်ပေးနိုင်တယ်ဒီမြတ်ဒီမြတ်သောချမ်းသာဒုက္ခအကျိုးတရားတွေကိုဖြစ်စေနိုင်တယ်နတ်ဘီကိုရောက်အောင်ဖြစ်စေနိုင်တယ်အလိုရှိရနှစ်သက်အမြန်တို့အတဲ့အကျိုးတရားတွေချမ်းသာဒုက္ခတွေကိုဖြစ်စေနိုင်တယ်လို့တိုင်းတန်ကြည့်မယ်ဆိုရင်တိုင်းတန်လို့ဘယ်လိုမှမရနိုင်ဘူးဘာဖြစ်လို့မရနိုင်လဲလို့မေးလို့ရှိရင်ဘုန်းကြီးတို့ ိတ်ဓာတ်ရှိတယ်ပေးလူတဲ့အချိန်ကမှလည်းနှစ်သက်ရှင်လန်းဝမ်းမြောက်သောစိတ်ဓာတ်ရှိတယ်ပေးလူပြည့်တဲ့နောက်ပိုင်းကာလမှလည်းဒီကောင်းမှုကုသိုလ်ကိုတဖန်ပြန်ပြီးအာယုံယူတိုင်းယူတိုင်းချက်ခတ်တက်ကနှစ်သက်ရှင်လန်းဝမ်းမြောက်နေရင်ထက်ခတ်ထက်ခတ်ကုသိုလ်အသိဉာဏ်ပြုနေတာနဲ့တူတယ်စိတ်တို့မြည်သည်မှာကုသိုလ်စိတ်အဝင်ပါဖြစ်တဲ့စိတ်တို့မြည်သည်မှာမျက်စိတမြင်လျားတစ်ပြည့်အတွင်းမှာအကျဉ်းကလေးသိမ့်နေချီပြီးဖြစ်နိုင်တဲ့အစွမ်းအားရှိကြပါတယ်ကုသိုလ်သောဝိသီတစ်ခုတစ်ခုအတွင်းမှာစွန့်အင်ပြေဝနေတဲ့ဇောစိတ်တခဏတစ်ခုတစ်ခုသည်ဘဝတစ်ခုတစ်ခုကိုဖြစ်စေနိုင်တဲ့စွမ်းအားရှိ။ကာမကုသိုလ်ပြုတဲ့အချိန်ခါမှာမပြုမီမှဖြစ်ပေါ်နေတဲ့ကုသိုလ်ဇောစိတ်တွေပြုနေတဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့ကုသိုလ်ဇောစိတ်တွေပြုမိတဲ့နောက်ထပ်ခါထပ်ခါဒီကာမကုသိုလ်ကိုသတိရလို့ဖြစ်ပေါ်နေတဲ့ကုသိုလ်ဇောစိတ်တွေသည်မိမိကအကျိုးတရားကိုလိုလာတောင်းတာခဲ့မယ်ဆိုရင်နှစ်သက်ရှင်လန်းဝမ်းမြောက်ဖွယ်ဖြစ်တဲ့နှစ်သက်အမြတ်လို့အပ်တဲ့အကျိုးတရားတွေကိုမရင်မတွက်နဲ့ဖြစ်စီနိုင်တဲ့အစွမ်းအားရှိပါတယ်ထက်ခိနဝိဘင်္ဂတောက်တံမှလာတဲ့ဤစနစ်အရာပြောရင်ယောသီလဝံသီလဝံတေသူတရာတိဒါနံဓမေနလန္တံသူပတ္တနာစိတ်တော်အဘိတတဟံကမဖလံဩနာရံတံဝေဒနာဝိပုလာဖလံတိပြုမိယောသီလဝအကျဉ်သီလရှိတဲ့အလှပေးတဲ့ပုဂ္ဂိုလ်သည်ဓမေနလတ္တံတရားသောနိလံဖြင့်ရောက်ဝေတဲ့ဖြင့်ရရှိအပ်သောလူဘဝထုပစ္စည်းစုကိုသူပဒနာစိတ်တော်အလွန်ကျင်လင်းသောစိတ်ထားရှိသည်ဖြစ်၍ဩနာရံပြံပြောကြည်ကြင်မြင်များလှစွာသောကမ္မဖလံကံကံ၏အကျိုးတရားကိုအဘိတတဟံအဘိတတဟံတော်အလွန်ယုံကြည်သည်ဖြစ်၍သီလဝံတေသူသီလရှိတဲ့အလှကံပုဂ္ဂိုလ်တို့၌ဒါနအလှူဒါနကိုတရာတိပေးလူဤတန်တနထိုကဲ့သို့သောအလှူဒါနမျိုးကိုဝိစင်စစ်ဧကံအမှန်အဖြစ်ဝိပုလဖလန္တိပြန်ပြောကြည်ကြင်မြင့်မြတ်သောအကျိုးတရားရှိတဲ့တန်တမျိုးဟု၍အဟံငါဖျားတိဝဒါမိဟောတော်မူ၏အင်္ဂါယ၅ချက်မြတ်စွာဘုရားကသတ်မှတ်ပေးထားတယ်နံပါတ်၁အလှူပေးတဲ့ပုဂ္ဂိုလ်သည်သီလစင်ကြယ်နေတဲ့သီလရှိတဲ့သူတော်ကောင်းဖြစ်ရမယ်နံပါတ်၂ဝိလူတဲ့လူဘဝထုပစ္စည်းသည်တရားတော်နိလံဖြင့်ရှာဖွင့်ရရှိတဲ့လူဘဝထုပစ္စည်းစုဖြစ်ရမယ်။နံပါတ်3ဝိလူနေတဲ့အချိန်ခါမှာအလွန်ကြည်လင်သောစိတ်ဓာတ်ရှိရမယ်။ကြည်လင်တဲ့စိတ်ဓာတ်ဆိုတာကရာဂဒေါသမောဟတို့ဖြင့်နောက်ကျုနေတဲ့စိတ်ဓာတ်မျိုးမရှိစေရဘူး။ရာဂဒေါသမောဟဖြင့်နောက်ကျုတဲ့စိတ်ဓာတ်ဆိုတာကဘာလဲ။ဒီကောင်းမှုကုသိုလ်တစ်ခုပြုလိုက်လို့ဒီဘုန်းကြီးတွေထာမဒီလိုဒီလိုအကျိုးတရားတွေခြေနံပါတ်တို့လိုဘာတို့လိုဒီလိုမျောလင့်တဲ့အကျိုးတရားတွေလို့ရရှိလိမ့်မယ်ဆိုတဲ့ဥဒိဉ္ဇဖြင့်ကောင်းမှုကုသိုလ်ပြုခဲ့ရင်တော့ရာဂဒေါသမောဟတို့ဖြင့်နောက်ကျုနေတဲ့စိတ်ဓာတ်ဖြင့်ကောင်းမှုကုသိုလ်ပြုနေသည်မြည်ပါれအလူကံပုဂ္ဂိုလ်တွေဘက်မှဘာမှမျောလင့်ချက်မရှိဘူးစင်ကြယ်တဲ့စိတ်ဓာတ်ဖြင့်သာလျှင်ကံကံရဲ့အကျိုးကိုသက်ဝင်ယုံကြည်နေတဲ့တရားတရားပြဋ္ဌာန်းပြီးလူတန်းပူဇော်တယ်ပေါင်းလိုက်တော့အင်္ဂါ၄ရက်နံပါတ်၁သီလရှိခြင်း နံပါတ်2တရားတော်နိလန်ဖြင့်ရှောင်ဝေရရှိတဲ့လူပဲဝုထုပစ္စည်းစုဖြစ်ခြင်းနံပါတ်3ကျင်းလင်သောစိတ်ထားရှိခြင်းနံပါတ်4ကံကံအကျိုးကိုသက်ဝင်ယုံကြည်နေတဲ့အမတ်တက္ကရာသမ္မာဒိဋ္ဌိညာပြဋ္ဌာန်းနေတဲ့ယုံကြည်ချက်သရတရားအပြည့်အဝရှိခြင်းပေါင်းထိုင်တော့အလှူပေးတဲ့ပုဂ္ဂိုလ်ပဲမှတည်ရှိရမယ့်အင်္ဂါရက4ချက်ဖြစ်ပါတယ်ဒီအင်္ဂါရ၄ချက်ဖြင့်ပြည့်စုံညီညွတ်နေတဲ့အလှူပေးတဲ့ပုဂ္ဂိုလ်တို့ကသီလရှိနေတဲ့အရှင်ကောအရှင်မြတ်လို့ခေါ်ဆိုအပ်တဲ့အလှူကံပုဂ္ဂိုလ်တွေအပေါ်၌ကုလဒါနဝတ်တခုကျင့်ပါမယ်ဆိုရင်ဒီလိုဒါနမျိုးကိုဝိပုလဖလားပြန်ပြောကြည့်ကြည့်မြင့်မြတ်နေတဲ့အကျိုးတရားရှိတဲ့ဒါနမျိုးလို့မြတ်စွာဘုရားကဟောတယ်။ဘလောက်ထိပြန်ပြောကြည့်ကြည့်မြင့်မြတ်တယ်လို့မရင်ဒီအလှူပေးတဲ့ပုဂ္ဂိုလ်ကလူချမ်းသာအလို့ရှိရင်လူချမ်းသာရနိုင်တယ်၊နှချမ်းသာအလို့ရှိနှချမ်းသာရနိုင်တယ်စဉ္ဇဝရမင်းစည်းစိမ်ကိုအလိုရှိကြရင်လည်းတစ်ချိန်ဒီကံကရင့်ကျက်လာခဲ့ရင်စဉ္ဇဝရမင်းစည်းစိမ်ကိုဖြစ်စေနိုင်တဲ့စွမ်းအားတွေရှိပါတယ်။လူချမ်းသာနဲ့ချမ်းသာတွေကိုအလိုမရှိဘူးဖြင့်နိဗ္ဗာန်ချမ်းသာကိုပဲအလိုရှိပါတယ်ဆိုရင်လည်းဒီကောင်းမှုကုသိုလ်ကနိဗ္ဗာန်ချမ်းသာကိုအာကျိတော်မြေဥပ္ပနိတ္တပစ္စယတတ္တိဖြင့်ကျေစုပြုပေးနိုင်တဲ့စွမ်းအားရှိတယ်။ဂုဏီသုဒ္ဓမာလာရှိနေတဲ့နန္ဒမန္တဥပ္ပတိကမကိုကြည့်လိုက်မယ်ဆိုလို့ရှိရင်သူကိုယ်တိုင်ကအရိယကန္တသီလလို့ခေါ်ဆိုအပ်တဲ့အရိယသရောကောင်းတို့နှစ်သက်မြတ်လို့အပ်တဲ့ငါးပါးသီလမကျိုးမပေါက်မပြောင်းမကျော်အောင်ထိမ့်သိမ့်ဆောက်ရှောက်နိုင်တဲ့အရိယသရောကောင်းဆိုတဲ့သီလလည်းရှိတယ်။နံပါတ်2ကတရားတော်နိလန်ဖြင့်ရှာဖွေရရှိတဲ့လူပဝုထုပစ္စည်းသူလည်းဖြစ်တယ်။နံပါတ်3ကကြီးလင်သောစိတ်ထားရှိတယ်။နောက်ကျွနေတဲ့စိတ်ထားမရှိဘူး။ပိနေတဲ့အချိန်ကမှအလွန်ကြီးလင်တဲ့စိတ်ထားနဲ့သူကကောင်းမှုကုသိုလ်ကိုတန်ရှင်းနေတဲ့စိတ်ထားနဲ့ကောင်းမှုကုသိုလ်ကိုပြုနေတယ်။နံပါတ်၄ပြန်ပြောခြင်းခြင်းမြင့်မြတ်နေတဲ့ကံကံရဲ့အကျိုးကိုတကယ်လွတ်တည်သက်ဝင်ယုံကြည်နေတဲ့ကာမတက္ကရာတမ္ပါတိဋ္ဌိညာပြတ်တတ်နေတဲ့စိတ်ထားလဲသရတရားလဲထင်ရှားရှိနေပါတယ်။အလိုကံပုဂ္ဂိုလ်တွေကိုကြည့်လိုက်လို့ရှင်သန္တိဘုဒ္ဓရှင်မမောကလောဥဆောင်နေတဲ့တကယ်သီလဖြူစင်နေတဲ့သရကောင်းကြီးလဲဖြစ်တယ်။အဲဒီလိုဌာနဝင်းကြီးတခုဖြစ်ခြင်းကြောင့်ဒီလိုဌာနမျိုးကိုမြတ်စွာဘုရားကလည်းဝိပုလဌာနပြန်ပြောကြည့်ခြင်းမြင့်မြတ်နေတဲ့အကျိုးတရားရှိတဲ့ဌာနမျိုးလို့ဒီလိုသတ်မှတ်တယ်။တိုးတော့ဒီအကျိုးတရားတွေကိုပြန်ပြီးဆန်းစစ်ကြည့်လိုက်တဲ့အချိန်ခါမှာလူချမ်းသာဖြစ်ခြင်းဖြစ်မယ်၊နတ်ချမ်းသာဖြစ်ခြင်းဖြစ်မယ်၊ပြမချမ်းသာဖြစ်ခြင်းဖြစ်မယ်။ပြမချမ်းသာဖြစ်တယ်ဆိုတာကဒီဌာနကောင်းမှုကုသိုလ်ပြုတယ်ဆိုတာကအလူကံပုဂ္ဂိုလ်တို့အပေါ်၌မေတ္တာဘာဝနာမေတ္တာစေတနာတွေအကောင်းတဲ့ပုဂ္ဂိုလ်တွေသာမြတ်သောအဖြစ်ပြုကြပါရဲ့။အလူကံပုဂ္ဂိုလ်အပေါ်နဲ့မေတ္တာတတ်တွေကကိဝံမှုမရှိရင်ဒီအလူကံပုဂ္ဂိုလ်ရဲ့အပေါ်နဲ့အလူရှင်တွေကလှူလို့တဲ့စိတ်ထားသိပ်ပြီးမရှိကြပါဘူး။ဒီတော့ဒီအလူဒါနကမေတ္တာဘာဝနာစိတ်ထားတွေဖြစ်ပေါ်လာအောင်အာဇီတော်မြေဥပ္ပန္နိတ္တပစ္စယတတ်တွေဖြင့်ကျေစုပြုပေးလျက်ရှိပါတယ်။အဲဒီအချိန်ကမှဒီအလူရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဩဒရာဥပ္ပန္နိကမ္မတို့လိုမေတ္တာဘာဝနာရည်ကြံတွေကိုတဆင့်တည်းပြီးပေါ်များအထောက်နှံခဲ့မယ်ဆိုရင်သောမေတ္တာဘာဝနာကမ္မဋ္ဌာန်းတွေကဇန်စိတ်သည့်အတိအောင်မြင်မှုများရှိကြမယ်ဆိုရင်တော့ဒီမေတ္တာဇန်တွေကတည်တည်အကြမ်းဖြင့်လည်းပြမပြီးကိုရောက်စေနိုင်တဲ့စွမ်းအားရှိပါတယ်။ဒါကြောင့်ဒီလူချမ်းသာနဲ့ချမ်းသာပြမချမ်းသာဆိုတဲ့အထွတ်ထိပ်ရောက်နေတဲ့ချမ်းသာဒုက္ခအဝဝတွေကိုဒီလိုကောင်းမှုကုသိုလ်တွေကဖြစ်စေနိုင်တယ်ဆိုရင်ဒီလူချမ်းသာနဲ့ချမ်းသာပြမချမ်းသာတွေကိုပြန်ပြီးတော့ဒါကွဲကြည့်လိုက်တဲ့အချိန်ခါမှာအောက်တည်ဆုံးအဖြစ်ပရိသန္ဓေနေရတဲ့ဒုက္ခရှိတဲ့ဥဝရတဲ့ဒုက္ခရှိတဲ့နာရတဲ့ဒုက္ခရှိတဲ့သိရတဲ့ဒုက္ခရှိဒီလိုဒုက္ခတွေပြည့်နေနေတဲ့အတွက်လူချမ်းသာကိုအလိုရှိရင်လူဘဝဖြင့်အိုရဖို့နာရဖို့သိရဖို့ဆူတောင်းနေတာနဲ့ကျူးတယ်။နတ်ချမ်းသာကိုအလိုရှိခဲ့ရင်လည်းနတ်ဘဝနဲ့အိုရဖို့နာရဖို့သိရဖို့ဆူတောင်းနေတာနဲ့ကျူးတယ်။ပြမချမ်းသာကိုအလိုရှိခဲ့ရင်လည်းပြမဘဝနဲ့အိုရဖို့နာရဖို့သိရဖို့စူတောင်းပန်းထွက်နေတာနဲ့တူတယ်ပရိသန္ဓေနေရတဲ့ဒုက္ခမှမလွတ်ဘူးအိုရတဲ့ဒုက္ခမှမလွတ်ဘူးနာရတဲ့ဒုက္ခမှမလွတ်ဘူးသိရတဲ့ဒုက္ခမှမလွတ်မြောက်သေးတဲ့ကောင်းမှုကုသိုလ်မျိုးဖြစ်တယ်ဒါကြောင့်ဒီကောင်းမှုကုသိုလ်မျိုးကိုပြန်ပြောကြည့်ခြင်းမြင့်မြတ်တဲ့အကျိုးရှိတဲ့ဒါနလို့သာဘုရားကဟောတယ်အသာဆုံးအမြတ်ဆုံးဒါနတစ်ခုအဖြစ်နဲ့မြတ်စွာဘုရားကမဟောဘူးမြတ်စွာဘုရားနှစ်ချိန်တော်မူတဲ့အတန်ဆုံးအမြတ်ဆုံးဖြစ်တဲ့ဒါနမျိုးကတော့ဘယ်လိုဒါနလဲယောဝိတရာကောဝိတရာကေသုတရာတိဒါနံဓမီနလန္တံသုပတနာစိတောအဘိသတဟံကမ္မဖလအုံနာရံတံဝေဒါနအဘိသဒါနနာမကန္တိ ယောဝိဒရာကောအကျေရကကင်းနေတဲ့အလူပေးတဲ့ပုဂ္ဂိုလ်သည်ဓမေနလတံတရားတော်နိလံဖြင့်ရှားဖွေသည်ဖြင့်ယရှိအပ်သောလူပဲဝုထုပစ္စည်းစုကိုသူပဒနာစိတ်တော်လွန်ကျင်လင်သောစိတ်ထားရှိသည်ဖြစ်၏ဩလရံပြံပြောကြည်ကြင်မြင်များလားစွာသောကမ္မဖလံကံကံ၏အကျိုးတရားကိုအဘိတတဟံအဘိတတဟံတော်အလွန်သဝေယုံကြည်လျက်ဝိတရံကိသူရကကင်းပြီးဖြင့်အလှကံပုဂ္ဂိုလ်တို့၌ဒါနအလှဒါနကိုတရာတိပေးလူ၏တန်တနံထိုကဲ့သို့သောအလှဒါနမျိုးကိုဝေစင်စေဧကံအမှန်အားဖြင့်အာမိတန်တနံပစ္စည်းလေးပါတိဟုသောအာမိတကိုလူရန်ပူဇော်ကြကုန်သောအာမိတဒါနဟုသမျှတို့တွင်အကံတီအသာဆုံးအမြတ်ဆုံးသောဒါနဟု၍အဟံငါပြတိဝဒာမိဟောတော်မူ၏။နံပါတ်၄အလှပေးတဲ့ပုဂ္ဂိုလ်ကရာဂံကင်းပြီးနေတဲ့ပုဂ္ဂိုလ်ဖြစ်ခြင်း။ရာဂံကင်းပြီးတဲ့ပုဂ္ဂိုလ်ဆိုတာကတော့အထွတ်အထိပ်ယဟန္တာအရှင်မြတ်ကြီးကိုရည်ညွှန်းထားပါတယ်။ဒီတော့နံပါတ်၄ရာဂံကင်းပြီးတဲ့ပုဂ္ဂိုလ်ဖြစ်ခြင်း။နံပါတ်၄တရားတော်နိလန့်ဖြင့်ရှားဖွေရရှိတဲ့လူဘဝတို့ပစ္စည်းစုဖြစ်ခြင်း။နံပါတ်၃ပြည့်လည်တဲ့အချိန်ခါမှာအလွန်ကြည်လင်သောစိတ်ဓာတ်ရှိခြင်းရာဂဒေါသမောဟတို့ဖြင့်နောက်ကျတဲ့စိတ်ဓာတ်တွေမှကျင်းဝေးနေခြင်းနံပါတ်၃ကတော့ပြန်ပြောကြည့်ခြင်းမိမြနေတဲ့ကံကံရဲ့အကျိုးတရားကိုသက်ဝင်ယုံကြည်တဲ့ကမ္မတက္ကရသမ္မာဒိဋ္ဌိညာပြဋ္ဌာန်းလျက်ရှိတဲ့တရားတရားနဲ့ပြည့်စုံခြင်းဆိုပြီးအလှပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါရ၄ချက်အလှကံပုဂ္ဂိုလ်ဘက်ကတော့ရာဂကင်းနေခြင်းဆိုတဲ့အင်္ဂါရ၁ချက်ပေါင်းလိုက်တော့အင်္ဂါရ၅ချက်ဒီလိုအင်္ဂါရ၅ချက်နဲ့ပြည့်စုံနေတဲ့ဒါနမျိုးကိုတော့မြတ်စွာဘုရားကအာမိသဒါနခေါ်တဲ့ပစ္စည်းလေးပါးကိုလှူဒါန်းပူဇော်နေတဲ့ဒါနဟူသမျှတို့တွင်အတန်ဆုံးအမြတ်ဆုံးဒါနလို့မြတ်စွာဘုရားကသတ်မှတ်ပြီးပေးပါတယ်။ဘာကြောင့်လဲ။ဒီဒါနကြောင့်နောက်ထပ်တဖန်မိသည့်အကျိုးတစုံတရာမှဖြစ်ပေါ်လာနိုင်တဲ့အစွမ်းအားမရှိဘူးတဲ့နော်။နောက်ထပ်ဘာအကျိုးမှမဖြစ်တော့ဘူးဆိုရင်နောက်ထပ်လူချမ်းသာလည်းမရတော့ဘူး။နောက်ထပ်နတ်ချမ်းသာပြမချမ်းသာတွေလည်းမရတော့ဘူး။နောက်ထပ်လူချမ်းသာနဲ့ချမ်းသာပြမချမ်းသာဆိုတဲ့ချမ်းသာဒုက္ခမရတော့ဘူးဆိုရင်နောက်ထပ်ပရိသန္ဓေနေရတဲ့ဒုက္ခမရှိဘူး။နောက်ထပ်အိုးဝါတဲ့ဒုက္ခမရှိဘူး။နောက်ထပ်နာရတဲ့ဒုက္ခမရှိဘူး။နောက်ထပ်တည်ရတဲ့ဒုက္ခမရှိဘူး။နောက်ထပ်တဖန်ဖြစ်နေအောင်ဆိုရင်ဖြစ်မှုဇာတိဆိုတာထင်ရှားရှိကြရင်အိုးမှုဆိုတာထင်ရှားရှိမယ်။နာမ်ပြညာမှုဇာတိတရားဆိုတာထင်ရှားရှိမယ်။ဒီပစ္စည်းရခြင်းမရဏတရားဆိုတာထင်ရှားရှိမယ်။နောက်ထပ်ဘာမှဖြစ်မှုမရှိတော့ဘူးဆိုရင်ဇာတိမရှိတော့ဘူးဇာတိဆိုတဲ့ပရိသန္ဓေတိနိယမှုမရှိရင်အိုရခြင်းဒုက္ခနာရခြင်းဒုက္ခတရားခြင်းဒုက္ခခေါ်တဲ့ဒုက္ခအဝဝတွေမှလည်းကုလုံးကျလွတ်သွားမယ်ဒါကြောင့်ဒီလိုဒါနမျိုးကတော့နောက်ထပ်မည်သည့်အကျိုးတစုံတရာကိုမျှဖြစ်စေနိုင်တဲ့စွမ်းအားမရှိခြင်းကြောင့်ဝဏ္ဏတိဒုက္ခဖြစ်တော့မှဝင်လုံးကျလွတ်မြောက်စေတတ်တဲ့ဒါနမျိုးဖြစ်ခြင်းကြောင့်ဒီဒါနမျိုးကိုတော့မြတ်စွာဘုရားကအသာဆုံးအမြတ်ဆုံးဒါနအဖြစ်နဲ့ဟောကြားထားပါတယ်နော်။ဒါကြောင့်အကျိုးရှိတဲ့ဒါနနဲ့အကျိုးမရှိတဲ့ဒါနဒီနှစ်ခုတိုင်းတန်နှိမ့်စာကြည့်လိုက်ရင်မြတ်စွာဘုရားရှင်ဘက်ကတော့အကျိုးမရှိတဲ့ဒါနမျိုးကိုပုံပြီးနှိမ့်ချတယ်။ဘာကြောင့်လဲ။အကျိုးရှိခဲ့မယ်ဆိုရင်ဒီအကျိုးတရားတွေကလူချမ်းသာ၊နတ်ချမ်းသာ၊ပြမချမ်းသာတခုခုသာဖြစ်မှာဖြစ်ပါတယ်နော်။လူချမ်းသာ၊နတ်ချမ်းသာ၊ပြမချမ်းသာဆိုတဲ့ဒီချမ်းသာဒုက္ခတွေမှာအောက်တည်ဆုံးပမာဏအဖြစ်ပရိသန္ဓေနေရတဲ့ဒုက္ခ၊အိုးဝါတဲ့ဒုက္ခ၊နာရတဲ့ဒုက္ခ၊သိရတဲ့ဒုက္ခရှိမှာ။အကယ်၍မိမိကရာဂမကင်းသေးတဲ့ပုဂ္ဂိုလ်ဖြစ်ခရင်မိမိရဲ့သက်ကြည်သက်မဲ့ကာမဝဋ်တို့အဆုစုတွေကိုအကြောင်းခံပြီးတော့ဆိုရခြင်းသောကတရားငှို့ကြည့်မိတမ်းရဲ့အခြင်းပရိဒေဝတရားကိုယ်စင်ရခြင်းဒုက္ခတရားစင်စင်ရခြင်းဒေါမနတတရားပြင်းစွာပူပန်ရခြင်းဥပယတတရားတို့ဖြင့်အနှိမ့်ဆက်ခံရမယ့်သဘောရှိတယ်။ဒါကြောင့်အကျိုးရှိနေတဲ့ဒါနမျိုးကိုတော့ဘုရားရှင်ကအလွန်ကြီးမနှိမ့်ချိုက်ပါဘူး။အကျိုးမရှိတဲ့သို့မဟုတ်မိသည့်အကျိုးတစုံတရာကိုမျှဖြစ်စေနိုင်တဲ့စွမ်းအမရှိတဲ့ဒါနမျိုးကိုတော့ဘုရားရှင်ကနှိမ့်ချိုက်တဲ့အတွက်အသာဆုံးအမြတ်ဆုံးဒါနအဖြစ်ဟောကြားထားတော်မူပါတယ်။သို့တော်ဒီနေ့အလူရှင်နေဘက်ကဒီလိုအသာဆုံးအမြတ်ဆုံးဖြစ်တဲ့ဒါနတစ်ခုကိုကျင့်ပခြင်းမှာမစွမ်းနိုင်သေးဘူးဆိုရင်ဘာလို့မလဲဒီအချက်ကတော့နော်ခုနကပြောခဲ့တဲ့အတိုင်းရာဂဒေါသမောဟအလှကံပုဂ္ဂိုလ်တွေဘက်ကိုကြည့်လိုက်ရင်ရာဂဒေါသမောဟကင်းနေတဲ့ပုဂ္ဂိုလ်နှင့်ရာဂဒေါသမောဟကင်းအောင်ကျင့်နေစေပုဂ္ဂိုလ်တွေကိုမြတ်စွာဘုရားတန်တူထပ်ပြီးဟောထားပါတယ်အဲ့ဒီပုဂ္ဂိုလ်အတိုင်းမြင်ဒီနေရာမှာလဲအလှပေးတဲ့ပုဂ္ဂိုလ်ကရာဂဒေါသမောဟမကင်းသေးပေမဲ့လို့ အာဂန္တောသမောဟကင်းအောင်တကယ်လက်တွေ့ကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်အာဂန္တောသမောဟကင်းနေတဲ့သရောကုန်းတည်းနဲ့အလန်းတူတန်တလောက်တူတဲ့သဘောရှိအာဂန္တောသမောဟကင်းအောင်တကယ်လက်တွေ့ကျင့်နေဆိုတော့ကဘာလို့လောက်မလဲလို့ပြီးတော့မမထဘာဝနာဝိပဿနာဘာဝနာတွေကိုတကယ်လက်တွေ့ကျင့်ရမှာဖြစ်တယ်ဒီတော့တမာတိတစ်ခုခုကိုအခြေခံပြီးတော့မိမိကိုယ်တွင်အစ္ဆဒတန္တမတိရှိတဲ့ယုတ်တရားနန္တရားဝိဒ္ဓအလူကံပုဂ္ဂိုလ်များထို့သို့တန်တမတိရှိနေတဲ့ယုတ်တရားနန္တရားထိုယုတ်နန္တို့ရဲ့အကြောင်းတရားတွေကိုသိသိပြီးအကြောင်းတရားနေတဲ့ကွာတော့ဒီယုတ်နန္တင်ကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဒုနည်းဝိပဿနာအရှုနိုင်ရမှာဖြစ်တယ်။နန္တကိုလူဘဝထို့လို့ခေါ်ဆိုအပ်တဲ့ပစ္စည်းစုတွေမှာတည်ရှိနေတဲ့ယုတ်တရားဝိလူကြောင့်ဖြစ်တဲ့ကုသိုလ်စိတ်စေတနာလို့ခေါ်ဆိုအပ်တဲ့နန္တရားဒီယုတ်တရားနန္တရားတွေကိုလည်းသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဒုနည်းဝိပဿနာရှုနိုင်ရမှာဖြစ်တယ်။အဲဒီလိုဝိပဿနာရှုပြီးတော့ဒါနပွဲတစ်ခုကျင့်ပါခဲ့မယ်ဆိုရင်ထိုဒါနတစ်ခုကျင့်ပါနေတဲ့အချိန်ခါမှမျိုးမှာထိုပုဂ္ဂိုလ်ကတရင်ကအဖြစ်ရာဂဒေါသမောဟတွေကိုဒီဝိပဿနာဉာဏ်တွေကပယ်ရှင်းထားတဲ့အတွက်ထိုပုဂ္ဂိုလ်တန်တမတရင်ကအဖြစ်ရာဂဒေါသမောဟတွေကင်းနေပြီဖြစ်ပါတယ်။တနည်းပြောရင်တော့ဒီလိုသမထဘာဝနာဝိပဿနာဘာဝနာတွေကိုအောင်မြင်မြင်လက်တွေ့ကြည့်ကြံကြုပ်ကိုပမ်းများအထောက်နေတဲ့သရောကောင်းသည်ရာဂဒေါသမောဟကင်းအောင်ကျင့်နေစေသရောကောင်းဖြစ်ပါတယ်။သောတရကံတူဥကရာဂဒေါသမောဟကင်းအောင်ကျင့်နေစေသောကံတူဥကခုလိုဒါနဝဲတစ်ခုကိုကျင့်ပါတဲ့အချိန်ခါမှာမိမိဣဇ္ဇဒတန်တမတိရှိတဲ့ယုတ်တရားနန္တရားဗိဒ္ဓအလူကံပုဂ္ဂိုလ်များထို့သောတန်တမတိရှိတဲ့ယုတ်တရားနန္တရားထိုယုတ်နန္တေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအကြောင်းတရားနည်းတခွာတော့ဒီယုတ်နန္တေကိုသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးဓာဏင်္ဂဝိပဿနာရှုတယ်ဘေးလူကြောင့်ဖြစ်တဲ့ကုသိုလ်စိတ်စေတနာတွေကိုလည်းသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးဓာဏ်တင်ပြီးဝိပဿနာရှုတယ်။လူဘဝတို့လို့ခေါ်ဆိုအပ်တဲ့ယုတ်တရားအစုအပေါင်းတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးဓာဏ်တင်ပြီးတော့ဝိပဿနာရှုတယ်။ဒီလိုဝိပဿနာဘာဝနာကမ္မဋ္ဌာန်းနဲ့စီးပြန်ပြီးလှူဒန်းပူဇော်ခဲ့မယ်ဆိုရင်ဒီဝိပဿနာဉာဏ်တွေကနိဗ္ဗာန်ဆိုတဲ့တန်ត្រာဝစဉ်ဒုက္ခငြိမ်းရဖြစ်တဲ့နိဗ္ဗာန်သို့ရောက်အောင်အာဇီသောဖီယဥပနိတ္တယပစ္စယတတ္တိဖြင့်ယေသူပြုပေးနိုင်ခြင်းကြောင့်ဒီဒါနမျိုးဟာလေအတန်ဆုံးအမြတ်ဆုံးဒါနတစ်ခုဖြစ်ပါတယ်။ဘာကြောင့်လဲလို့မေးရင်ဒီလိုဝိပဿနာဉာဏ်ဉာဏ်ချင်ပြီးလှူဒန်းပူဇော်နေတဲ့ဒါနကလည်းနောက်ထပ်မြည်သည့်အကျိုးတစ်စုံတရားကိုမျှရေပုံရအာဖြင့်ဖြစ်စေနိုင်တဲ့အစွမ်းအာမရှိပါဘူး။နိဗ္ဗာန်ကိုသာအာဇီသောဖီယဥပနိတ္တယပစ္စယတတ္တိဖြင့်ရောက်အောင်ပို့ဆောင်ပေးမှဖြစ်တယ်။ရေပုံရအာဖြင့်ဆိုတာကတော့အန္တရာခီမဆုံးသေးလို့ဆက်လက်ပြီးတန္တရာခီကျင်လည်ရမယ်ဆိုရင်တော့တခါတည်းရန်တခြားကံတွေကအခါခွင့်မသိခင်ရင်ဒီဝိပဿနာဉာဏ်တွေကလည်းအကျိုးပေးတဲ့ထုံးလေးတော့ရှိပါတယ်ဒါကအလွန်နည်းပါတဲ့သဘောရှိရေပုံရအဖြစ်တော့ဒီဝိပဿနာဉာဏ်တွေကမညာဖုံဉာဏ်ဤဘံကိုရောက်အောင်အာဇီသောမြယာဥပနိတ္တပစ္စယတတ်ခြင်းဖြင့်ကျေစုပြုပေးနိုင်ပါတယ်အငယ်ရွယ်များဒီဘဝမှာဝိပဿနာတမထဝိပဿနာဘာဝနာတွေကိုအထောက်လိုက်လို့မဉ္ဇဉ်ဖုံဉ္ဇဉ်မဆိုင်မိမှာမိမိကဘဝတစ်ခုအဆုံးသတ်သွားကြရရင်ဒီလိုပုဂ္ဂိုလ်မျိုးတွေဟာနတ်ရွာဒုက္ခတိကိုကျင့်သိဧကံရောက်နိုင်တယ်လို့မြတ်စွာဘုရားကလည်းဟောထားပါတယ်။သို့တော့ဒါကမိမိကလည်းနတ်ရွာဒုက္ခတိကိုမျောလင့်တောင့်တတဲ့စိတ်ထားလေးသင်္ကန်းဤကာလမှာအနည်းငယ်ရှိဖို့လိုတယ်။အငယ်ရဲ့ဒီလိုနတ်ရွာဒုက္ခတိကိုရောက်ရှိသွားခဲ့မယ်ဆိုရင်မြတ်စွာဘုရားကဘာလုပ်သလဲ။ဘာဟောသလဲ။တတတထဒုက္ခိနောဓမ္မဗဒပလုံတိတတတထထိုနပိနလောက၌ဒုက္ခိနောချမ်းသာခြင်းရှိသောတတထိုနသာဖြစ်တဲ့တတဝရဲ့တန်တန်၌ဓမ္မဗရတရားပုတ်အဆုတို့သည်ပလုံတိဘောလောပေါ်၏ဖြင့်နေကြလေကုန်၏။ဘာကြောင့်ဒီလိုတရားပုတ်အဆုတွေကသူ့ရဲ့တန်တမဘောလောပေါ်နေရတယ်လို့မင်းရင်တို့အကြောင်းရှိပါတယ်။ဒီမုန်းကောကတေကဏိကာလအဋ္ဌိသမထဝိပဿနာဘာဝနာတွေကိုတကယ်လက်တွေ့ကျင့်ကြံကြိုးကိုပေါင်းများသအထုတ်သွားတဲ့အတွက်တေကဏိကာလတိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုသူကစီးပြန်းနိုင်တယ်။စီးပြန်းနိုင်တဲ့အတွက်ကြောင့်တေကဏိကာလနောက်ဆုံးဒီဘဝမှာဖြစ်ပေါ်သွားတဲ့ဇောဝိသီစိတ်အစဉ်ကိုမရဏတဏ္ဍဇောဝိသီလို့ခေါ်ပါတယ်။ထိုမရဏတဏ္ဍဇောဝိသီလို့ခေါ်ဆိုအပ်တဲ့ဇောစိတ်အစဉ်တွေကသင်္ခါရတရားတို့ရဲ့ယုံနံဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအချက်သို့မဟုတ်ဒုက္ခအချက်သို့မဟုတ်အနတ္တအချက်ကိုအာယုံယူနေခိုက်မှသုတိစိတ်ကျသွားတယ်နော်။ထိုဇောတို့ရဲ့အဆုံးမှာသုတိစိတ်ကကျသွားပြီဆိုကြသို့ကျသွားလိုက်တဲ့အချိန်ကကျတော့နတ်ပြည်နတ်လောကမှာဘောင်းနဲ့သွားပြီးဒီနတ်သားကဖြစ်ပြီဆိုရင်ထ ခုနတရဲ့ပြိတ္တနေစိတ်ဘွေစိတ်စွန့်တိစိတ်တို့ကလည်းဒီမရဏတဏ္ဍဇောရဲ့အာယုံကိုပဲနှံပြီးအာယုံပြုတ်ကြပါတယ်မရဏတဏ္ဍဇောကဒီယုံနာဓမ္မသင်္ခါရတရားရဲ့အနိစ္စအချက်ကိုအာယုံယူခဲ့မယ်ဆိုရင်ထိုနတအနည်းဖြစ်တဲ့တတ္တဝရဲ့တဏ္ဍမတိရှိတဲ့ပြိတ္တနေဘွေစွန့်တိစိတ်တွေကလည်းအထူးသဖြင့်ဘွေစိတ်တွေကလည်းဒီသင်္ခါရယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအချက်ကိုပဲအာယုံပြုတ်နေကြပါတယ်အကြေဒုက္ခအခြင်းအနတ္တအခြင်းတွေကိုအာယုံပြုခဲ့မယ်ဆိုရင်လည်းအလားတူပဲဒါကြောင့်ဒီအင်းရှင်ဖြစ်တဲ့ဘဝင်စိတ်ကိုယ်တိုင်ကဒီသင်္ခါရတရားတွေရဲ့အနိစ္စအခြင်းသို့မဟုတ်ဒုက္ခအခြင်းအနတ္တအခြင်းတွေကိုသိနေတဲ့အတွက်ထိုနတ္တဖြစ်တဲ့တတ္တဝရဲ့တန်တန်မှဒီသင်္ခါရတရားပုတ်အစုတွေသည်ရေပေါ်မှာဘူရုံးနေပေါ်နေတယ်လို့ဘောလုံးကြီးပေါ်နေတယ်နော်ဒီလိုဘောလုံးကြီးပေါ်နေတဲ့အတွက်ဘာဖြစ်တယ်လဲကံတော်ပင်ခဝေတတုဘံတော်အထသောတတော်ခိပံယေဝဝိသေသကံမိဟောတိဘိက္ခုယဖြစ်တယံတို့တတုဘံတော်တရားတော်ကိုအစဉ်လျောက်၍ရှုပန်းသုံးသတ်တော်တတိယဖြစ်ပေါ်ခြင်းသည်တန်တော်နှုံလေးလသည်အထံခောတကယ်စစ်စစ်မှမုခသောတတော်ထိုနန္ဒဖြစ်တဲ့တတ္တဝါသည်ခိပံယေဝလင်းမြန်စွာသောဝိသေသကံမိမညာဖုန်ညာနိဗ္ဗာန်ဆိုတဲ့တရားဒုတိယမြတ်ကိုရလေရှိသည်ဟောတိဖြစ်တရားပုအစုတည်းကရေပေါ်မှာဘူရုံးနေပေါ်တယ်လို့ဘောလုံးကြီးပေါ်နေတဲ့အတွက်ထိုနတ်သားဖြစ်တဲ့တရားကအကယ်၍မြန်ဝိပဿနာဘာဝနာဉာဏ်နဲ့ရှင်တွေ့နေတဲ့တတိဖြစ်ယုံနာဓမ္မသင်္ခါရတရားတွေကိုသိသိပြီးတော့ဝိပဿနာရှုလိုက်ရင်တတိဖြစ်တာကဝိပဿနာဉာဏ်နေဖြစ်နေတာကနှင်းနေတယ်နှင်းသေးတယ်မညာဖုံညာနိဗ္ဗာန်ကိုလှည့်လည်မြန်မြန်ကြီးရရှိနိုင်ပါတယ်လို့ဒီလိုဟောထားပါနော်ဒါကြောင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းနေစီးပြန်ပြီးတော့ဒါနဘွဲ့တစ်ခုကျင့်ပါရင်ဒီလိုဒါနမျိုးကမဉ္ဇဉ်ဖုန်ညာနိဗ္ဗာန်ကိုအာတိသောမြေယဥပနိဒ္ဒယပစ္စယတတိဖြင့်ကျေစုပြုပေးနိုင်ခြင်းကြောင့်ဒီဒါနမျိုးကိုလည်းအသာဆုံးအမြတ်ဆုံးဒါနအဖြစ်နဲ့မြတ်စွာဘုရားကဟောအင်္ဂုတ္တပါဠိတော်မှာဟောကြားထားတာရှိပါတယ်နော်။ဒါကြောင့်ဒီနေ့အလူရှင်ဖြစ်တဲ့ဒါယကမကြီးလည်းအသက်40မြောက်နှစ်မှာဘုရားရှင်နှစ်ချိန်တော်မူတဲ့အနာဆုံးအမြတ်ဆုံးဖြစ်တဲ့ဒါနမျိုးကိုကြင်ကြံကြုတ်ကိုပွားများအထုတ်နိုင်ပါစေလို့ဆုတောင်းပန်ထွားပြီးတော့ရည်စဲချက်အမြတ်ဝင်ကြရအောင်နော်။ကဲလိုက်ဆုကြလိုက်ဆုကြရည်စဲခွင့်ခိုင်းနော်။အရှင်ဘုရားတပည့်တော်တို့သည်ယရဏသုံးတံကံကံဤအကျိုးတရားကိုသံဝေယုံကြည်ကြပါကုန်သည်ဖြစ်၍ရဏဂုံသုံးပါးနှင့်တကားငါဘာတိလကိုခံယူဆောင်တည်ပြီလင်ဘုရားအမှုရှိသောသံဃာတော်တို့နှင့်တကားရှင်ယောဂီလူယောဂီပရိသတ်အပေါင်းသရဂုံတို့အားအဖျော်ယမကန်တို့ကိုစက္ကလူတံပူဇော်ပါကုန်၏အရှင်ဘုရားသောမန္တမဆံလုံးစင်ဖြစ်သောပိဋကတိုက်အတွေ့အဆက်သောပစ္စည်းများကိုကမ္ဘိယကရကတို့အားလွှဲအပ်၍လူဒန်းဘုဇောပါကုန်၏အရှင်ဖြာတိတော်တို့ဤနေ့ဤရက်၌ပြုလုပ်အပ်သောဤကောင်းမှုသည်ဒုက္ခခံသည်မြေဤယမံယနေ့ဘံကိုချမ်းသာသောဘုရင်တရားလင်းညာသောအတိညာတို့ဖြင့်လွယ်ကူစွာညာခြင်းရောက်ခြင်းဤကြီးစွာသောအကြောင်းအထောက်အပံ့သည်ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘကကိုကျေးဇူးအထူးရှိကြပေဖို့ကုန်သောမိခင်ဖခင်ဆရာတော်ဆွေမျိုးညတကအပေါင်းတို့အား၎င်းရှိရှိဘဝယခုဘဝတို့၌ဆွေမျိုးတော်ဆက်ဖို့ကုန်သောကွယ်လွန်ကြလေကုန်ပြီသောမိဘဘုရားဆွေမျိုးညတကအပေါင်းတို့အား၎င်းတရားမင်းကြီးအား၎င်းယမမင်းအား၎င်းတပည့်တော်တို့ကိုစောင့်ရှောက်ဖြင့်ရှိကြကုန်သောနတ်မြတ်နိုင်ကောင်းနတ်အပေါင်းတို့အား၎င်းတပည့်တော်တို့နေထိုင်ရာ ရရွာကိုစောင့်ရှောက်လျင်ရှိကြကုန်သောနတ်မြတ်နဂောနတ်အပေါင်းတို့အား၎င်းဘုန်းတော်မြတ်စွာသာသနာတော်ကိုစောင့်ရှောက်လျင်ရှိကြကုန်သောနတ်မြတ်နဂောနတ်အပေါင်းတို့အား၎င်း31ဘုံကျင်လည်ကြကုန်သောကျွင့်ကြံသမျှတဏ္ဍဝအပေါင်းတို့အား၎င်းအမြပေဝေပါ၏ထိုတဏ္ဍဝတို့သည်တပိတော်တို့နှင့်ထတုထမြကုသိုလ်ကောင်းမှု၏အဖို့ဘာကကိုအမြရရ၍ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေသော